တစ်ဆက်ချင်းမှာပဲအခုလိုအမေရိကန်ချက်လွတ်တော်အမှတ်တရနေပြီးတော့မြန်မာပြည်ပေါ်ချမှတ်ထားတဲ့အမေရိကန်ဆိုးရရဲ့စီးပွားရေးပိတ်ဆို့မှုကိုနောက်ထပ်တစ်နှစ်ပတ်တန်းတိုးဖို့တင်ပြတဲ့ကိစ္စပေါ်ပြည်ရင်းပြည်ပကမြန်မာဒီမိုကရေစီရေးဆောင်ရွက်သူတွေရဲ့သဘောထားတွေကိုသိရအောင်ကိုကြောင်လင်ကဆက်သွယ်မေးမြန်းထားတယ်ဆိုတော့ဆက်ပြောပြပေးပါအောင်ရှင်
ဟုတ်ကဲ့ပါမြမအရေးကိုထောက်ခံတဲ့အမေရိကန်ထက်လွတ်တော်မှတချို့ရဲ့အခုလိုမျိုးစီးပွားရေးပိတ်ဆို့မှုတင်ပြခြင်းနဲ့ပတ်သက်ပြီးတော့ပထမဦးဆုံးမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးညံဝင်းကိုကျွန်တော်မေးထားပါတယ
်ဒါဒီမိုကရေစီရေးအတွက်ဆောင်ရွက်တာလို့ကျွန်တော်တို့မြင်ပါတယ်သို့တော့ကျွန်တော်တို့အနေနဲ့ဒီလိုဆန့်ကျင်လုပ်တဲ့ဥပဒေကိုဆက်လက်တိုးချဲ့ဖို့နားမွန်ရည်တည်ဖို့ကျွန်တော်တို့ရဲ့ဆန္ဒမဟုတ်ပါဘူ
းအဲ့ဒါကတော့ NLD ပါတီကပြောရေးဆိုခွင့်ရှိသူတဦးဖြစ်တဲ့ဦးညံဝင်းပါရန်ကုန်မြို့ကပဲမြို့သားကြီးဦးဝင်းနိုင်ရဲ့သဘောထားကရောစီးပွားရေးပိတ်ဆို့မှုနဲ့ပတ်သက်ပြီးတော့ဘလို့အမြင်ရှိပါတယ်လဲခင်ဗျာ
ဒီ sanction ဆိုတဲ့စီးပွားရေးပိတ်ဆို့မှုလုပ်တဲ့အတွက်ကြောင့်အစိုးရကိုထိခိုက်တယ်ဆိုပြီးတော့ပြောတဲ့လူကလည်းပြောပါတယ်တချို့ကတော့လည်းပြည်သူလူထုကိုထိခိုက်တယ်လို့ပြောပါတယ်တချို့ကတော့လည်းနှစ်ဦးစလုံးထိခိုက်တယ်လို့ပြောတာတွေရှိပါတယ်ဒီမိုကရေစီရရေးမှာအထောက်အကူဖြစ်တယ်လို့ပြောတဲ့လူလည်းရှိတယ်အထောက်အကူမဖြစ်ဘူးလို့လည်းပြောလို့ရှိတယ်ဒီလိုပြောဆိုကြတဲ့အချက်တိုင်းအချက်တိုင်းမှာထောက်ကန်တဲ့အချက်ကောကန့်ကွက်တဲ့အချက်ကောမှာမှန်ကန်တဲ့အချက်ကလေးတွေရှိနေကြတယ်ဗျဒါကျွန်တော်တို့ညင်းလို့မရဘူးအစိုးရကိုထိခိုက်တယ်လို့ပြောတဲ့ဟာကလည်းမှန်တဲ့ဟာရှိတယ်ပြည်သူလူထုကိုထိခိုက်တယ်လို့ပြောတဲ့ဟာဘက်မှာလည်းမှန်တဲ့ဟာရှိတယ်မှန်တဲ့ဟာလေးတွေကတစိတ်တပိုင်းလေးတွေရှိနေတဲ့အတွက်ကြောင့်ဒီညင်းခုမှုကအဆုံးမတတ်နိုင်မဲနဲ့ဆက်ပြီးတော့ကျွန်တော်တို့ညင်းခုနေကြရစေဖြစ်ပါတယ်ဗျအဲကျွန်တော်ကတော့ဒါကိုပုံမှန်လေးလေးပြောရမယ်ဆိုရင်ထိုက်တဲ့လောက်တော့အထောက်အကူရရတော့အမှန်ပဲတို့တော်လည်းပဲပန်းနိုင်ကိုရောက်နိုင်လောက်အောင်ပြင်းထန်တဲ့အထောက်အကူမျိုးတော့မဟုတ်ဘူးလို့ကျွန်တော်အဲ့ဒီလိုသုံးသပ်လို့ရပါတယ်ခင်ဗျာ
အဲ့ဒါကတော့အမျိုးသားရေးဦးဝင်းနိုင်ပါ NCGUB ပြည်သူ့မြန်မာနိုင်ငံမျိုးသားညွန်ပေါင်းစုရရဲ့နိုင်ငံရေးတာဝန်ခံဒေါက်တာတောင်းထွန်းရဲ့သဘောကရောဘယ်လိုရှိပါသလဲခင်ဗျာ
အခုလိုမျိုးဆက်ပြီးတော့အရေးယူရဲဆိုတာဗမာပြည်မှာလူ့ခွင့်ရေးနဲ့ဒီမိုကရေစီတိုးတက်မှုမရှိတဲ့ဟာကိုစနစ်ကနေပြီးတော့အားရကျေနပ်မှုမရှိဘူးဆိုတဲ့သဘောကိုဆောင်ပါတယ်
မတကယ်တော့ကပဲအာဆီယံသင်းရဲ့အတွင်းမှုချုပ်မစ္စတာအွန်ကန်ယောကအမေရိကန်နိုင်ငံနဲ့ဥရောပတို့ရဲ့မြန်မာပြည်ပေါ်စီးပွားရေးပိတ်ဆို့ရေးယူမှုတွေဟာတရုတ်နဲ့အိန္ဒိယနိုင်ငံကမြန်မာစစ်ဆေးရကိုထောက်ခံအားပေးနေသေးတော့အလုံးမဖြစ်ဘူးလို့ပြောတာရှိပါတယ်ခင်ဗျ
မြန်မာပြည်ကိစ္စနဲ့ပတ်သက်လို့ policy ရေးရာချဉ်းကပ်မှုတွေမှာအမြင်အမျိုးမျိုးရှိပါတယ်ဒါအာဆီယံတက်ကတော့ဒါဒီသဘောချဉ်းကပ်မှုဆိုတာကိုသူတို့တောက်လျှောက်လုပ်လာတယ်အပြုသဘောချဉ်းကပ်မှုကလည်းပဲဒါတရားမှုရှိတယ်ဆိုတော့တက်တည်လည်းမပြနိုင်ပါဘူးเนาะဆိုတော့အဲ့ဒီအနေအထားမှာကျွန်တော်တို့အနေနဲ့မြင်တာက American နိုင်ငံ Europe တမကစတဲ့နိုင်ငံတွေအနေနဲ့ခုလိုအနေအထားမျိုးမှာလက်ရှိတည်ဆဲ policy တွေကိုဆက်ပြီးတော့ကျင့်သုံးတယ်ဆိုတဲ့သဘောဟာမြန်မာနိုင်ငံရဲ့ဒီနေ့ဒီမိုကရေစီရေးလူ့ခွင့်ရေးဖြစ်ပေါ်တိုးတက်မှုမရှိတာကိုဒီနိုင်ငံတွေအနေနဲ့အားရကျေနပ်မှုမရှိဘူးဆိုတော့သဘောကိုသူတို့ဖော်ပြတာဖြစ်ပါတယ်စီဝါရေးပိတ်ဆို့မှုတစ်ခုတည်းနဲ့ကတော့မြန်မာနိုင်ငံမှာဒီမိုကရေစီတိုးတက်ပြောင်းလဲမှုမဖြစ်နိုင်နိုင်မဲ့လို့ဒီစီဝါရေးပိတ်ဆို့မှုတွေနဲ့အတူကန္တမန်ရေးရဆောင်ရွက်မှုတွေနောက်ကုလသမဂ္ဂရဲ့ဆောင်ရွက်မှုတွေအမျိုးရေးကောင်စီရဆောင်ရွက်မှုတွေအဲဒီလိုမျိုးပူးပေါင်းဆောင်ရွက်ဖို့တော့ကျွန်တော်တို့လိုလိမ့်မယ်လို့ကျွန်တော်တို့ထင်ပါတယ
်အဲ့ဒါကတော့ NCGUB ရဲ့နိုင်ငံသားရေးတာဝန်ခံဒေါက်တာတောင်းထွန်းပြောသွားခဲ့တာပါBurma Freedom and Democracy Act လို့ခေါ်တဲ့အမေရိကန်ဆိုရရဲ့မြန်မာပြည်လွတ်မြောက်ရေးနဲ့ဒီမိုကရေစီထွန်းကားရေးဆိုင်ရာအဥပဒေကိုပြီးခဲ့တဲ့2003ခုနှစ်ကလေးကပြဋ္ဌာန်းခဲ့တာပါ။အဲ့ဒီဥပဒေထဲမှာအမေရိကန်ထုတ်ကုန်တွေမြန်မာပြည်ထဲကိုမတင်သွင်းမှုမြန်မာစစ်ဆေးရခေါင်းဆောင်တွေကိုအမေရိကန်နိုင်ငံအတွင်းမလာရအောင်ပြည်ဝင်ခွင့်ဗီဇာတွေပိတ်ပင်ထားဖို့ဆိုတဲ့အချက်တွေလည်းပါဝင်ပါတယ်။တနည်းကိုတစ်ချိန်အဲ့ဒီဥပဒေကိုတက်တန်းတိုးလာတာဖြစ်ပါတယ်။အခုနှစ်မှာလည်းလာမယ့်ဇူလိုင်လ26ရက်နေ့ဆိုလို့ရှိရင်အဲ့ဒီဥပဒေရဲ့တက်တန်းတနည်းကုံဆုံးတော့မှာပါ။ဒီလိုချိန်မျိုးမှာပဲအချိန်ဝါကြီးတဲ့အမေရိကန်ထက်လွတ်တော်အမတ်နှစ်ဦးရဲ့မြန်မာပြည်ကိုစီးပွားရေးဆက်ပြီးတော့တန်းခတ်ဖို့တက်တန်းထတ်တိုးရေးတောင်းဆိုတင်ပြမှုတွေထွက်ပေါ်လာတာဖြစ်ပါ